American ပြည်သူ New York မြို့ကစွန်းသမားရဲ့စီကားနေတဲ့လမ်းနဲ့အငါ truck ကတစ်စင်းနဲ့ဒလချမ်းဝင်တက်ခဲ့တဲ့ကမ္ဘောဒီးယားရဲ့ရည်ရွယ်ချက်ကိုသိနိုင်မှုအာဏာပိုင်တွေကြိုးပမ်းနေပါတယ်။ New York မြို့မှာ2001ခုနှစ်စက်တင်ဘာ17ရက်တက်ခတ်မှုနောက်ပိုင်းထိခိုက်ဒေချင်မှုအများဆုံးဖြစ်လူရှိဦးသေဆုံးပြီး17ယောက်တန်းရခဲ့တဲ့ဖြစ်ရာအရသားတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တဲ့တရဲဘောကြောင့်နဲ့အကြမ်းဖက်ဝါဒီလုပ်ရဖြစ်ကြောင်းလဲမြို့တော်ဝင်ပေတာဘလက်စီယိုကပြောဆိုလိုက်ကြပါတက်ခတ်သူမောင်းလာတဲ့ truck ကနဲ့ကျောင်းကားတစ်စင်းကိုဝင်တက်ခဲ့ရမှာကလေးနှစ်ဦးပါဝင်လူ၄ယောက်လည်းတန်းရရရှိခဲ့ပါတယ်တက်ခတ်မှုကျွလွန်သူကဥဇဘက်ကစ္စတန်နိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းနေထိုင်သူအသက်29နှစ်အရွယ်စီဖူလိုဆပ်ပေါ့ဆိုသူဖြစ်ကြောင်းလဲရတပ်ဖွဲ့တာဝန်ရှိသူတွေကိုခုကပြီးတရင်တွေကဖော်ပြနေပါတယ်ထရက်ကားတွေကနေတနက်တူနှစ်လက်ကိုကန်ပြီးထွက်လာတဲ့တက်ခတ်ရသူကိုတော့ရတပ်ဖွဲ့ကဘိုက်ကိုပြစ်ကတ်ဖမ်းဆီးခဲ့တာပါတနက်တူတွေဆိုတော့အာနာဘိုင်တွေကနောက်ပိုင်းမှာထိခဲ့ကြပါတယ်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကတော့တနက်ရှိသူဟာပြည်ရင်းမှာပဲအစိုးရဝါဒရိုက်သွင်းခံခဲ့ရတာဖြစ်ကြောင်းပြောဆိုခဲ့တာပါခင်ဗျာမှာရှာဖွေတွေ့ရှိခဲ့တဲ့စာစာမှာတော့ S is an institute ကြော်လေးကိုရင်းညွှန်းဖော်ပြထားကြောင်းလည်းသတင်းတွေမှာဖော်ပြနေပါတယ်။သမတော်နဲ့ Trump ကတော့အကြမ်းဖက်သမားတွေဟာတက်လက်တော်လူနည်းစုခေါဆောင် Chuck Schumer ဦးဆောင်တဲ့ဒီမိုကရက်တရဲ့ Visa Cancellation Season နဲ့ရောက်လာကြတာဖြစ်တဲ့အကြောင်းနဲ့သူ့အနေနဲ့ကတော့အရေးချင်းပုံမူတည်ပြီးပြည်ဝင် Visa ထုတ်ပေးတာမျိုးကိုသာလွန်လာတဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ New York မြို့ကတက်ခတ်မှုနဲ့ပတ်သက်လို့ S အဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းတရားဝင်ကြီးညာမျိုးမရှိပေမဲ့တက်ခတ်မှုဟာအစိုးရအုပ်စုကိုအားကျပြီးလုပ်ခဲ့တာဖြစ်နိုင်တယ်လို့လည်းကြွမ်းကျင်သူတွေယူဆနေကြပါတယ်။